ကဘာတဝန်းစိန်ခေါ်မှုတွေကိုရင်ဆိုင်နာမှာအတူလက်တွဲရင်ဆိုင်သွားဖို့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကဘာတဝန်းကဖိနှိပ်မှုတွေပဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကာယောဂါတွေလိုစိန်ခေါ်မှုတွေကိုဖြေရှင်းနာမှာတန်တမာရေးနီလန်းတွေကိုအပြင်းအထန်ကျင့်သုံးမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတဘိုင်ဒန်ရဲ့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းကထူးခြားချက်တွေကိုနယူးယောက်ကုလသမဂ္ဂရုံးချုပ်က VOA သတင်းတောက်မာဂရက်ဘက်ရှာနဲ့ဝါရှင်တန်ကအနီတာပေါ်ဝဲတို့သတင်းပေးပို့ထားတာကိုကိုအောင်မင်းဦးကပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂထွေထွေညီလာခံမှာပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကမင်ကွန်းပြောကြားမှာသမ္မတဂျိုးဘိုင်ဒန်ကကမ္ဘာတဝန်းအမေရိကန်ပြည်သူကတန်တမာရေးနီလန်းတွေနဲ့အပြင်းထန်ကြိုးပမ်းဆောင်ရွက်မယ်အကြောင်းပြောဆိုလိုက်တယ်လို့တချိန်တည်းမှာစီးရဲခက်ခဲဖြစ်မလာအောင်ရှောင်ရှားမယ်အကြောင်းလည်းခရီးဖြူပြောကြားသွားခဲ့တာပါ။ကမ္ဘာမှာအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်အနေနဲ့စီးရဲအရာဖြစ်ရှင်းတဲ့နီလန်းကိုနောက်ဆုံးမလွဲမလျှောက်တဲ့အခြေအနေမှသာအသုံးပြုမှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ COVID ကာယောဂါနဲ့ရာသီဥတုဖောက်ပြန်မှုတွေလိုကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုထိထိရောက်ရောက်ဖြစ်ရှင်းဖို့လည်းနိုင်ဝတ်ကြံမင်းကမှထည့်သွင်းပြောကြားခဲ့တာပါ။
This is the clear and urgent choice that we face here at the dawning of what must be a decisive decade.
ကျွန်တော်တို့ကဘာကြီးအတွက်အဆုံးဖြတ်ပေးမဲ့ဆယ်စုနှစ်တစ်ခုအဆုံးသတ်ချိန်မှာမြန်ဆိုင်နေရတဲ့အရေးကြီးတဲ့ရွေးချယ်မှုတစ်ခုပါ။ကျွန်တော်တို့အနာဂတ်ကိုအဆုံးဖြတ်ပေးမဲ့ဆယ်စုနှစ်တစ်ခုလည်းဖြစ်ပါတယ်။ကဘာမိသားစုအနေနဲ့အရေးကြီးတဲ့ပြဿနာကြီးတွေနဲ့မြန်ဆိုင်နေရတဲ့အချိန်ထဲမှာပဲအခွင့်အလမ်းတွေကိုလက်မလွတ်ပဲလူလူလားလားနဲ့ဖြည့်ရှင်းကြမယ်ဆိုရင်အခွင့်အလမ်းကောင်းကြီးတွေလည်းခံစားရနိုင်ပါတယ်
။ဒဲစီဝါရီဩဇာရှင်ဟာကြီးထွားလာနေပြီးအမေရိကန်နဲ့ပြန်ပြက်ဖြစ်လာနေတဲ့တရုတ်နိုင်ငံကိုနာမည်တက်မပြောရင်လည်းပြည်ခတ်တွေကြီးထွားမလာအောင်ကြိုးပမ်းမဲ့အကြောင်းလဲသမ္မတဘိုင်ဒန်ကမင်းကွန်းမှာထည့်ပြောသွားပါတယ်။ဒါပေမဲ့စီဝါရီအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမတည့်မမြတ်ဖြစ်နေမယ်ဆိုရင်စီဝါရီနဲ့ဖွံ့ဖြိုးမှုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့ဖြစ်နေမှာမဟုတ်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတရားပြပြောဆိုထားတာပါ။သမ္မတဘိုင်ဒန်ကတော့ထိတ်ကြိုက်ချင်းတွေကိုရှောင်လွှမ်းနိုင်အောင်ကြိုးပမ်းမယ်အကြောင်းအထွေထွေညီလာခံမင်ကွန်းမှာထည့်ပြောသွားပါတယ်
။ We're not seeking. Say it again. We are not seeking a new Cold War or a world divided into rigid blocks.
ဒီအကြိမ်တည်းပြဖို့ကျွန်တော်တို့ကြိုးပမ်းနေတာမဟုတ်ပါဘူး။ဆက်ပြောချင်ပါတယ်။အုပ်စုဖွဲ့ပြီးကွဲပြားနေတဲ့ကမ္ဘာကြီးဖြစ်ဖို့စီအကြိမ်ဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းနေတာမဟုတ်ပါဘူး။ COVID-19 ရာသီဥတုဖောက်ပြန်မှု၊နျူကလ িয়ার ပြန်ပွားမှုတွေလိုအရေးကြီးတဲ့ချိန်ချောက်မှုတွေကိုအတူတကွမဖြေရှင်းဘူးဆိုရင်ကျွန်တော်တို့ရဲ့ပြက်ကွက်မှုတွေအတွက်အကျိုးဆက်တွေခံစားရနိုင်တာကြောင့်တခြားအပိုင်းတွေမှာသဘောထားကွဲလွဲမှုတွေရှိနေရင်တောင်မှအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုငင်းကြွားဖြစ်ရှင်းဖို့ကြိုးပမ်းတဲ့ဘယ်နိုင်ငံနဲ့မဆိုအတူလက်တွဲဖို့အမေရိကန်ပြည်ထောင်စုကအသင့်ရှိနေပါတယ်
။ထူးထူးညီလာခံမင်ကွန်းမှာပဲနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲဆုံးသတ်ပြီးအမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းကာကွယ်ပြောဆိုသွားပါတယ်။အမေရိကန်နဲ့မဟာမိတ်တပ်တွေရုပ်သိမ်းနေချိန်မှာပဲတာလီဘန်နဲ့အာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်လိုက်တာကြောင့်တပ်ဖွဲ့တွေနဲ့အရဲသားတွေဝရုံးတုံးကနိုင်ငံကထွက်ခွာရတဲ့အပေါ်ပြည်ရင်းစစ်ပွဲကအပြင်းထန်ဝေဖန်တာတွေကြုံခဲ့ရပေမဲ့သမ္မတကတော့တမန်ဝင်ဆုံးဖြတ်ချက်ပြီးပြောဆိုခဲ့တာပ
ါ I stand here today for the first time in 20 years the United States not at war
နှစ်ပေါင်း20အတွင်းပထမဆုံးအကြိမ်စစ်မဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ဒီကနေ့ဒီနေရာမှာကျွန်တော်ရပ်တည်နေပါပြီစာမျက်နှာသစ်ဖွင့်လိုက်ပါပြီ
သမ္မတဘိုင်ဒန်ရဲ့ရည်တည်ချက်တွေဟာအရင်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အမေရိကန်နာပထမဦးစားပေးဆိုတဲ့မူဝါဒနဲ့လည်းလမ်းခွဲလာပါတယ်။ရှေ့လာမယ့်အနာဂတ်မှာကိုဗစ်ကရောဂါကအစရာသီဥတုငြိမ်းချမ်းရေးလုံခြုံရေးလူ့ခွင့်ရေးပြဿနာတွေအစုံကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဥဆောင်ဖြစ်ရှင်းသွားမှာဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကကြေညာခဲ့တာပါ။ဒီမိုကရေစီထွန်းကားတဲ့ကမ္ဘာကြီးမှာအာဏာရှင်တွေအတွက်နေရာမရှိဘူးလို့လည်းပြောသွားပါတယ်
။ The anti-corruption activists, human rights defenders, the journalists,the peace protesters on the front lines of this struggle in Belarus, Burma, Syria, Cuba, Venezuela and everywhere in between.
အခုဒီလိုက်ဆောင်မှုတိုက်ပြည့်ရေးလှုပ်ရှားသူတွေ၊လူ့အခွင့်အရေးကာကွယ်ဆောင်တောက်သူတွေ၊သတင်းသမားတွေ၊ငင်းကြားစွာဆန္ဒပြလှုပ်ရှားသူတွေဟာ Belarus, Myanmar, Syria, Cuba, Venezuela နဲ့ကမ္ဘာတဝန်းမှာရှေ့တန်းကနေစူးစမ်းရုန်းကန်နေကြပါတယ်။
ဒီမိုကရေစီစနစ်ကလူရဲ့အစွမ်းစားကိုအပြည့်အဝအတုံးချခွင့်ရနိုင်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကထူးထူးညီလာခံမင်ကွန်းမှာပြောဆိုသွားခဲ့တာပါ။နယူးယောက်ကုလသမဂ္ဂရုံးချုပ်ကနှစ်ပတ်လည်ထူးထူးညီလာခံမှာတော့ကမ္ဘာခေါင်းဆောင်တွေကနိုင်ငံတကာနဲ့ဒေသရင်းအရေးတွေနဲ့ပတ်သက်လို့ရည်တည်ချက်တွေမူဝါဒတွေကိုတင်ပြလေးရှိပါတယ်။ ပုံဝင်193နိုင်ငံပါဝင်တဲ့ထရီနီလန်ကိုကိုဗစ်ကရောဂါကြောင့်နိုင်ငံတကာကောင်းဆောင်100လောက်သာဒီနှစ်မှာလူကိုယ်ရန်တက်ရောက်ကြမှာဖြစ်ပြီးတရုတ်၊အီရန်၊အီဂျစ်၊ဆိုမာလီယာကောင်းဆောင်တွေပါဝင်နိုင်ငံကောင်းဆောင်တချို့ကတော့ကျူတင်ပြင်ဆင်ထားတဲ့ဗီဒီယိုမင်ငုံးတွေပေးပို့ပြောကြားဖို့စီစဉ်ထားကြတာပါဖေဖော်ဝါရီလတရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးလူခွင့်ရေးပြဿနာတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံကိုကိုယ်စားကြည့်ပြီးဘယ်သူမင်ငုံးပြောမယ်ဆိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ